တရုတ်နိုင်ငံမှာ6နှစ်အရွယ်ကလေးငယ်တစ်ယောက်ကိုတတ်ခတ်ပြီးမျက်လုံးကိုဖောက်ယူသွားခဲ့တဲ့သူဟာမောက်ခိုဈေးကွက်မှာမျက်ကြည်လွှာကိုရောင်းစားဖို့ရည်ရွယ်ပုံရတယ်လို့အစိုးရပိုင်သတင်းကဖော်ပြပါရယ်။ရှန်ရှိပြည်နယ်ကျေးလက်ဒေသမှာခြံသမားမိဘတွေအလွတ်လုံနေချိန်စနေနေ့တုန်းကလေကွင်းထဲမှာတွားနေတဲ့ကလေးငယ်ကိုဘသူဘဝမှမသိတဲ့အမျိုးသမီးတူကတတ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။ကလေးငယ်ရဲ့မျက်လုံးကိုတော့နောက်ပိုင်းအနီးအနားမှာရှာဖွေတွေ့ရှိခဲ့တဲ့အကြောင်းလဲဒေသခံရဲတွေကပြောခဲ့တာပါ။ကလေးငယ်ကိုဆေးရုံတင်ပေးခဲ့ပေမဲ့မျက်စိကွယ်သွားတာကိုတော့ဆရာဝန်တွေကကုသမပေးနိုင်ခဲ့ပါဘူး။အစိုးရပိုင်သတင်းကတော့ကလေးငယ်ရဲ့မျက်လုံးကမျက်ကြည်လွှာကိုယူသွားတာတွေ့ရပြီးမှောက်ကိုဈေးကွက်မှာပြန်ရောက်မှုဖြစ်နိုင်တယ်လို့ဖော်ပြခဲ့တာပါ။ဒါပေမဲ့လည်းရဲတွေကတော့တတ်ခတ်မှုနဲ့ပတ်သက်လို့အတိအကျမသိရဘူးဆိုပြီးသတင်းတွေကိုလက်မခံပါဘူး။တတ်ခတ်မှုနဲ့ပတ်သက်လို့သတင်းပေးနိုင်သူကိုဒေါ်လာ16,000ပေးဖို့လဲရဲတပ်ဖွဲ့ကစုငွေထုတ်ထားပါဗျ။ဒီသတင်းကြောင့်တရုတ်အင်တာနက်လူမှုကွန်ရက်တွေမှာတော့မချေနက်တန်နေတဲ့အတူတရားမျှတမှုရအောင်ဖော်ထုတ်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်လာခဲ့တာပါ။တရုတ်နိုင်ငံဟာဆိုရင်ခန္ဓာကိုယ်အစိပ်ပိုင်းလူဒန်းသူတွေနေပါတာကြောင့်မျက်ကြည်လွှာနဲ့တခြားအစားထိုးနိုင်တဲ့ကိုယ်ရင်းအင်အားတွေမလုံလောက်တဲ့အခက်အခဲတွေနဲ့ညှဉ်းဆဲနေရတာလည်းဖြစ်ပါတယ်။